မြန်မာစစ်ကောင်စီရဲကြဲရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့အကူအညီယူပြီး MNDAA အပါအဝင်ညီတော်မမိတ်၃ဖွဲ့နဲ့တရုတ်နိုင်ငံကူမင်းမြို့မှာဒီဇင်ဘာလ10ရက်နေ့ကတွေ့ဆုံခဲ့ကြတယ်လို့သိရပါတယ်။တရုတ်နိုင်ငံဘက်ကရောမြန်မာစစ်ကောင်စီဘက်ကပါဒီဆွေးနွေးပွဲပြင်းထန်မှုကိုအတည်ပြုခဲ့ကြပြီးဒီလောက်ကိုပိုင်းမှာဆက်လက်ဆွေးနွေးသွားမှုရှိတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒီတော့၃ဖွဲ့ဘက်ကတော့တရားဝင်ထုတ်ပြန်ထားတာမျိုးအခုချိန်ထိမရှိသေးပါဘူး။ VOE ကစုံစမ်းသိရှိရတဲ့လောက်တော့MDA ထိချုပ်ရာကိုကဒေသအတွင်းပိတ်ပင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေပြန်ထွက်နိုင်အောင်ကိုကဒေသတွင်းမှာဒီလောက်ကုန်ပိုက်အထိနှစ်ဖက်ရာကြီးအပြည့်ရထားမယ်လို့သိရှိရပါတယ်။နောက်ကိုက်ပြိုတွင်းကစစ်ကောင်စီတပ်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေစုခွာပေးဖို့သဘောတူထားတယ်လို့လည်းသိရှိရပေမဲ့ VOE ကတီးခြားအတည်ပြုလို့တော့မရသေးပါဘူး။ဒါပေမဲ့ TNLA တောင်းပလောင်နဲ့ AA ရခိုင်တပ်တော်တို့နဲ့တော့တိတိကျကျသဘောတူညီချက်ဘာမှမရခဲ့ဘူးလို့သိရပါတယ်။ဒီဇင်ဘာလ7ရက်နေ့ TNLF ပြန်ကြားရေးကထုတ်ပြန်တဲ့သတင်းထဲမှာတိုက်ပွဲတွေဆက်ရှိနေတာကိုညွှန်ပြထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရသူကတော့မြန်မာနိုင်ငံမြောက်ပိုင်းကဒဏ္ဍာရီပဋိပက္ခတွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေအပြည့်အစုံဆောင်ရွက်ရလာရရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။